တရုတ်နိုင်ငံအနေနဲ့စီးပွားရေးဇီးကွက်တွေကိုဖွင့်ပေးဖို့တိုင်းသားလူနည်းစုတွေရဲ့အခွင့်အရေးကိုလေးစားဖို့ဟောင်ကောင်ကိုဖိနှိပ်ထုတ်ချေတာတွေကိုဖြေလျှော့ပေးဖို့သူ့သမ္မတရှီဂျင်ပင်ကိုဥရောပသမဂ္ဂအဖွဲ့ဝင်ခေါင်းဆောင်တွေကတိုက်တွန်းလိုက်ပါတယ်။ဒီနေ့အနေကပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲမှာ EU ခေါင်းဆောင်တွေကအခုလိုတိုက်တွန်းလိုက်တာဖြစ်ပြီး EU အဖွဲ့အနေနဲ့တရုတ်နဲ့ကုန်သွယ်ရေးမှာအသာစီးရယူခံနေရတာကိုဆက်လက်လက်ခံတော့မှာမဟုတ်တော့ဘူးလို့လည်းပြောပါတယ်။ဗီဒီယိုကတစင်ပြုလုပ်တဲ့ထိပ်သီးဆွေးနွေးပွဲကိုဂျော်မနီဝန်ကြီးချုပ်အန်ဂျယ်လာမာကယ်လည်းပါဝင်တက်ရောက်ခဲ့ပြီးတရုတ်နိုင်ငံအပေါ်ကုန်သွယ်ရေးဆိုင်ရာတင်မာတဲ့သဘောထားယက်တီချက်တွေကိုထုတ်ပေါ်ပြောဆိုခဲ့ပါတယ်။ကမ္ဘာကုန်သွယ်ရေးစီးပွားရေးကအတော်များများကိုတရုတ်တို့ဖောက်ပြတ်တယ်လို့ဥရောပသမဂ္ဂကဆွဆွဲထားပါတယ်။တရုတ်တို့ကတော့အဲ့ဒီဆွဆွဲချက်တွေကိုငြင်းဆန်ထားပါတယ်ခင်ဗျာ။